ซีเอ๋มาจောက်ตะลาไม่จောက်ปูล่ะ
จ
ောက်ပါครับโกซีเอ๋ก็ไม่จောက်ปูล่ะ
จ
ောက်ပါครับไส้ซีเอ๋ก็ไม่จောက်ปูล่ะ
จ
ောက်ပါครับเออไอ้โกซีเอ๋ไส้ซีเอ๋ก็จောက်แต่อะด้วยโกซีเอ๋ไส้ซีเอ๋งิ้งเสียแม้ดาอยู่อาระตะคู่ก็ยงจีซีตะปี้ไล่น่ะจิ้นจันน่ะไม่เข้าไปอูล่ะ
จ
ောက်ပါครับนี่ล่ะဘာသာအယူဝါဒတစ်ခုပေါ်ပေါက်လာတာဟာကြောက်လို့ဆိုရင်မှားမလား
မ
ှားပါဗျာမှားဘူးရှင်းလူပေါ်ကြအချိန်ကကြောက်ခဲ့ဆိုကြပါစို့ကြောက်ခဲ့မှာဆိုလို့ရှိရင်ဂုဏ်နေလူတန်းကဟာကြောက်လက်နဲ့တည်းအတုံးပြုပြီးတော့သူတို့အတ္တမေဝါညာဘာလို့ရကလဲဆိုတော့စိုက်ပြိုးမှုကိုနားမလဲသေးတဲ့အခါမှာတောကောင်တားကောင်တွေကိုလိုက်ပြီးတော့ตัดชะပြီးတော့ພັນສີສາောက်ຊင်းອາຈင်းອະເມືອຍາເອີ້ອີ່ນາຕຶ້ນແຕກລາແດ່ອາຄາຈາတော့ສາຍຈູ້ຍີ້ກໍນາແລແດ່ອາຄາຈາတော့ສາຍຈູ້ປີတော့ສາောက်ແດ່ອະເລຈင်းຜິດລາດາປຣີມິດິເອຈຂໍແດ່ຕະໄມມະເດມີຄິດກະລູບໍ່ຍໍດີລະເອີ້ອີ່ຕະໄມມະເດມີຄິດກະລູມາກູເບသူမှာကိုယ်ခွေတဲ့ဘာသာတရားရှိနေတယ်။ဘာကိုယ်ခွေတယ်လဲလို့ဆိုတော့တောတွေကိုယ်ခွေတယ်၊တောင်တွေကိုယ်ခွေတယ်၊မြေချောင်းအင်းအိုင်တွေကိုယ်ခွေတယ်။အသိဉာဏ်ကမဖွင့်ပြိုးသေးတဲ့အခါကျတော့ပါးကောင်တွေလိုက်လို့မဟုတ်ပါးကောင်မရဘူးဆိုလို့ရှိရင်တောကြောင့်လို့ထင်တယ်။တခါပါးကောင်ကိုလိုက်လို့မဟုတ်ตาကောင်เนี่ยยินสั่นย่ะได้อาคารมาตาကောင်ก็อนัยย่ะไปโลมิมิโดดัญญาอนาริยะย่ะมั้ยเตโยเปศีขึ้นมั้ยဆိုလို့ရှိရင်လည်းပဲต้อจองตองจองလို့ဒီလိုရှင်တယ်အဲ့တော့အဲ့ဒီต้อตองကိုปูโซปัตตะเนี่ยဆိုလို့ရှိရဲ့เบียอันตระกิ้งๆရှင်းๆเนี่ยဒီตาကောင်นี่ကိုลွယ်ๆกุกูเนี่ยพันธุ์ลิปิตัดแยกซ่าตองနိုင်มั้ยလို့ရှင်တယ်ရှင်တဲ့အတွက်ต้อတွေကိုယ်ွယ်တယ်ตองတွေကိုယ်ွယ်တယ်တခါစာကြွေးရေးဖွင့်ပြလာတဲ့စာကြွေးရေးအဋ္ဌဉာဏ်ဖြစ်ပေါ်လာတဲ့အခါကျပြန်တော့လေမိုးများလို့ကျိုးပင်စိုက်ပင်တွေပြည့်စည်တယ်မိုးမရွာလို့ကျိုးပင်စိုက်ပင်တွေပြည့်စည်တယ်ဒီအခါကျတော့မိုးကိုကြောက်လာပြန်တယ်ဟိုအချိန်ကတောကိုတောင်ကိုကြောက်တယ်လို့အခုမိုးကိုကြောက်လာတယ်မိုးကမရွာပဲထားလိုက်လို့ရှိရင်တော့စိုက်ပင်ကျိုးပင်တွေမဖြစ်ရင်မစားရမတော့ရဘူးမိုးကတိတ်ရလိုက်ပြန်လို့ရေကြီးပြန်လဲစက်တင်ပြုတ်ပြန်နေကြီးတော့ညောပါသွားတဲ့အတွက်မရလို့သူမစားပြန်ဘူး။ဒါနဲ့မိုးမရွာမှကြောက်တယ်လို့မိုးတိတ်ရွာမှလည်းကြောက်လာတယ်။အဲ့ဒီကြောက်တဲ့အတွက်ပဲမိုးကိုတခါကိုယ်ပဲရှိတတ်ကြပြန်မယ်။အဲ့ဒီနေ့အားဖြင့်လူရဲ့အကြောက်တရားကြောင့်အာကိုးစရာလိုက်ရှာတဲ့အခါကျတော့မိမိတို့ညံထဲမှာတက်ဝင်ရအာကိုးရပဲတို့အကြောက်တရားကိုပြေပြအောင်လုပ်ပေးမယ်မကြောက်အောင်လုပ်ပေးမယ်ဒီနေ့တို့ဆင်းရဲလို့ငြိမ့်ပေးမယ်အရာပဲလို့ယူဆတာတွေကိုအာကိုရာအနေနဲ့ယုံကြည်ကြတယ်ပိုးကွယ်ကြတယ်စိတ်ကကြတယ်အဲ့ဒီနေ့အားဖြင့်ယုံကြည်ကိုးကွယ်ရတဲ့ဘာသာအယူဝါဒခေါ်တဲ့ပါဠိဆိုလို့ရှိရင်တရဏဟာဒါတွေပေါ်လာတယ်တရဏဆိုတာအာကိုရာကိုးကွယ်ရဘုရားတရားတော်မှာဆိုလို့ရှိရင်ဖယားဟာတရဏအာခုရကိုးကွယ်ရပဲဖယားရှင်ရဲ့တရားတော်ဟာတရဏအာခုရကိုးကွယ်ရပဲဖယားရှင်ရဲ့တတိတာတန်ဃာတော်ဟာတရဏအာခုရကိုးကွယ်ရပဲဒါအဲ့လိုတရဏခေါ်တဲ့အာခုရကိုးကွယ်ရဘာသာအယူဝါဒတွေပေါ်ပေါက်လာတာဟာဆင်းရဲကိုကြောက်လို့အာကိုမိအာကိုရာညံတက်ဝင်ရာအာကိုရင်းကနေပြီးတော့ပေါ်ပေါက်လာတယ်။ဒါကိုခွန်ကြီးတို့ညက်စွာတရားကတစ်ချိန်ကဘာသာအယူဝါဒပေါ်ပေါက်လာခြင်းရဲ့အကြောင်းကိုထောက်ပြခဲ့သူတဲ့။ဘယ်လိုလဲလို့ဆိုတော့ညက်စွာတရားပွင့်တော်မူတာဟာ BC 600စုမှာပွင့်ခဲ့တယ်။အဲ့ဒီ BC 600စုရသဖေရမပွက်မီလေးမှာအဂိဒတာလို့ခေါ်တဲ့ဟိန္ဒူယသိကြီးမင်းရဲ့ပရောဟိတ်ကနေပြီးယသိဝတ်သွားတဲ့ယသိပြုပြီးတော့ယသိတရားတွေကျင့်ကြံပွားများအားထုတ်နေတဲ့အဂိဒတာယသိကြီးသူနဲ့သူရဲ့အချွေအယံနဲ့ယသိပြိတ္တတွေပေါ့ ထောင်ချီးပြီးရှိတယ်သူတို့ဟာတနေရာတော်ရဲမှာယသိတို့ရဲ့အကျင့်ကိုကျင့်ပြီးချမ်းချမ်းသာသာနေကြတဲ့အချိန်မှာယသိတွေကသူရဲ့ယသိယသိတွေကသူတို့ဆရာကြီးကိုမေးတယ်ဆရာကြီးညွှန်ကြားတဲ့အတိုင်းအကျွန်ုပ်တို့နေကြထိုင်ကြကျင့်ကြကြချမ်းသာကျင့်ကြကြတာတော့ချမ်းသာပါတယ်။ဒါကချမ်းသာတာချမ်းသာတာပဲမှန်တော်လည်းပဲ။ဆရာကြီးတဲ့ပို့ပြီးတော့အားကိုးရတဲ့ပုဂ္ဂိုလ်ရှိသေးတယ်လို့အားကိုးစရာပုဂ္ဂိုလ်ရှိသေးတယ်လို့ကျွန်ုပ်တို့ထင်ပါတယ်။ဒါကြောင့်ဘာရင်းများအားကိုးရကိုးဝေရမလဲလို့မေးတော့အဲ့ဒီဒါတရတေကသူ့စိတ်ထဲမှာခြင်းရမြင်ရယတိတွေစိတ်ကျဉ်တော့ပြောလိုက်တယ်မြို့ကိုကိုဝေရအာကိုရမယ်တောတောင်ကိုကိုဝေရအာကိုရမယ်တစ်ပြင်ကိုကိုဝေရအာကိုရမယ်ဟောဒီလိုပြောလိုက်ပြောလိုက်တဲ့ဆရာယသိစကားကိုတတော်မသိလိုက်လာတဲ့ယသိတပည့်တွေဟာတစ်ပြင်ကိုလည်းကိုဝေရအဖြစ်ယုံကြည်ယူမှတ်တယ်မြို့ကိုလည်းကိုဝေရအဖြစ်ယုံကြည်ယူမှတ်တယ်တောတောင်တွေကိုလည်းကိုဝေရအဖြစ်ယုံကြည်ယူမှတ်တယ်ဒါရမလည်းသူတို့ကျင့်တာကတော့ယသိတို့ကျင့်မြဲဖြစ်တယ်တမနာကမ္မထံကိုကျင့်ကြံပွားများအားထုတ်တာပဲ။ဒါနဲ့မြတ်စွာဘုရားပွင့်တော်မူလာတဲ့အခါကျတော့ဒီအဂိဒတယသိတို့ကိုမြတ်စွာဘုရားကမိမိသိထားတဲ့တရားဟောဝေရာအခွင့်ကြုံလာတော့အဂိဒတယသိတို့ကိုမြတ်စွာဘုရားကတရားဟောတယ်။ဟောတော့ဘယ်အစတည်းလဲလို့ဆိုတော့ဘဟုံဝေသရဏယံဒီပပဒာနိဝနာနိစာအာရမဝနစေတယာနိမနုဿာဘယတိစီတာနေတံခောသရဏခေမနေတံသရဏမုဒ္ဓမနေတံသရဏမာဂမသဗ္ဗဒုက္ခပမုစရေဒီကတာဟောတယ်ဤတယောအဲ့ဒီတတ္တဥဆောင်တဲ့ယတိအများတို့မနုဿာလူတို့သည်ဘယတိစီတာကြောက်ချင်းသည်ချင်းကြောက်အကုန်သည်ဖြစ်၍ဝါကြောက်ကြကုန်သည်ဖြစ်၍ဘဟောအမျိုးမျိုးအထွေထွေတရဏယံတိအာကိုရာဟု၍ယုံကြည်စိတ်ကြကုန်၏ပပဒာနိစ္စာတောင်တို့ကို၎င်းဝနာနိစ္စာတောတို့ကို၎င်းအာရမဝနစေတယာနိစ္စာသတိဥယင်ပါဥယင်နဲ့နတ်ကောင်းစာပြီတို့ကို၎င်းကရဏယံတိအာဟုရာဟု၍ယုံကြည်စိတ်ကြကုန်၏အဲ့ဒါမြန်မာပြန်တက်ရိုက်ဆိုလို့ရှိရင်တော့ယသိတို့တဲ့လူတွေဟာကြောက်လို့အာဟုရာရှာကြတယ်တဲ့အဲ့လိုအာဟုရာကြောက်လို့အာဟုရာရှာကြတယ်ကိုယ်ကိုရာရှာကြတဲ့အခါကြတော့တဲ့တချို့လည်းမိမိတို့ညာတဲ့ဝင်ရတောင်းကိုအာခုရကိုကိုရပဲလို့ယုံကြည်ကြတယ်လေတချို့လည်းတောကိုအာခုရကိုကိုရပဲလို့ယုံကြည်ကြတယ်တချို့လည်းတစ်တင်ကိုအာခုရကိုကိုရပဲလို့ယုံကြည်ကြတယ်တချို့လည်းတတိဥယင်ပေါင်းဥယင်တွေကိုအာခုရကိုကိုရပဲလို့ယုံကြည်ကြတယ်တချို့ကြတော့လည်းနတ်ကွန်းတွေကိုအာခုရပဲလို့ယုံကြည်ကြတယ်အဲလိုအာခုရပဲလို့ယုံကြည်ပြီးတော့ကိုယ်ခွေဖြစ်တတ်တဲ့အကြောင်းကဘာလဲဆိုတော့ကြောက်လို့တဲ့ကြောက်တယ်ဆိုတာအကျဉ်းချောင်းလိုက်လို့ရှိရင်ကိုယ်ဆင်းရဲမှကြောက်တယ်စိတ်ဆင်းရဲမှကြောက်တယ်ဒါပဲအသာအသာမလောင်မငါရင်ကိုယ်ဆင်းရဲတယ်စိတ်လည်းဆင်းရဲတယ်ဒါလည်းကြောက်တယ်အဘောအသာမကြည့်ဆိုရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်တယ်နေရအိမ်အိမ်ခန်းစားတွေမကြည့်ဆိုရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်တယ်ယောဂဗျာဖြစ်ပွားပြီနာဖြာမကြမ်းဖြစ်ပြီဆိုလို့ရှိရင်ကိုယ်ဆင်းရဲတယ်စိတ်ဆင်းရဲတယ်ဒါလည်းကြောက်တယ်မိမိရဲ့ဆွေမျိုးညာတကာသာသမီပြည့်စုံပြီဆိုလို့ရှိရင်စိတ်ဆင်းရဲတယ်အဲ့ဒီစိတ်ဆင်းရဲလည်းမတွေ့လို့ဒါလည်းကြောက်တယ်မိမိလုပ်တဲ့စီးပွားမဖြစ်မှလည်းပဲစိုးရိမ်ပြီးကြောက်တယ်စိတ်ဆင်းရဲမှကိုကြောက်တယ်စီးပွားမရမှကိုကြောက်တယ်ဒါလည်းစိတ်ဆင်းရဲကြောက်တယ်အဲ့ဒါလည်းကြောက်တယ်မိမိယာဓုကြီးကြီးမရမှာကိုလည်းပဲကြောက်တယ်။ရထားတဲ့ယာဓုကပြုတ်ကျသွားမှာကိုလည်းကြောက်တယ်။ရထားတဲ့ယာဓုကနေပြီးတော့မတက်ဖဲနေမှာလည်းကြောက်တယ်။အ အဲ့ဒါလို့အကြောင်းမျိုးပေါင်းများစွာဟာအကျဉ်းချုပ်လိုက်တဲ့အခါကျတော့ဆင်းရဲခြင်းကိုကြောက်တာကြီးပဲတဲ့အဲ့ဒီဆင်းရဲခြင်းကိုကြောက်တဲ့အတွက်ပဲမဆင်းရဲအောင်ဆိုပြီးတော့ကိုယ်ဝယ်ရာအာကိုရာရှာရာကနေပြီးတော့ဘာသာအယူဝါဒကိုယ်ဝယ်စရာတွေပေါ်လာတယ်မြတ်စွာဘုရားဒါမိန့်ကြားလို့တဲ့အဲ့တော့ခွန်ကြီးတို့တရားဟောတာဒီတဘာဝကြတဲ့အကြောင်းအကျိုးညီညွတ်တဲ့အယူအဆကိုလက်ခံနိုင်သလားမခံနိုင်ဘူးလားကြောက်လို့မလို့ကိုယ်ပဲဇေယဘာသာအယူဝါဒတွေပေါ်လာတယ်ဆိုတာမနဲ့တော့
လက်ခံနိုင်ပါလ
ားဘုန်းကြီးကတော့အဲ့ဒါအတိအကျအတိအဝါလက်ခံတယ်မကြောက်ရင်ဘာသာအယူဝါဒမှဘယ်သူမှမကိုယ်ဘူးကြောက်လို့ဒါကိုယ်ဝယ်ကြတာဘာကြောက်တယ်လဲမျိုးလုံးကိုကြောက်တယ်စိတ်ဆင်းရဲမှလည်းကြောက်တယ်ကိုယ်ဆင်းရဲမှလည်းကြောက်တယ်အဲ့ဒါကြောက်တဲ့အတွက်ဒီဘာသာကိုကိုယ်ဝယ်ရင်ဖြင့်မဆင်းရဲဘူးချမ်းသာပြီးလိမ့်မယ်လို့ယုံကြည်တော့ဟောဒီဘာသာကိုယ်ဝယ်ဟိုဘာသာကိုကိုယ်ဝယ်ရင်ဖြင့်မဆင်းရဲဘူးချမ်းသာပြီးလိမ့်မယ်ဒါယုံကြည်တယ်ဒါကြောင့်မလို့ဟိုဘာသာကိုယ်ဝယ်ဘုန်းကြီးတို့အခုနသူရဲ့ပါရင်ဖြစ်တဲ့ဘုန်းတော်ကြီးတို့ကပြောသွားတဲ့စုတောင်းသွားတဲ့အချက်မှပါပါတယ်ဘယ်လိုလဲဆိုတော့ဒီပရိသတ်ကြီးကိုတဲ့သာဝရဘုရားသခင်ကိုရောမြတ်ကြီးဟာကောင်းချီးမင်္ဂလာပေးတော်မူပါစေတဲ့ကောင်းချီးမင်္ဂလာပေးပါစေဆိုတာချမ်းသာပေးပါစေလို့ဆိုသလားဆိုလိုသလားဆင်းရဲပေးပါစေလို့ဆိုလိုသလား
ချမ်းသာပေးပါစေ
ဆိုလို့ချမ်းသာပေးပါစေဆိုလို့ကလေးကသူကဆင်းရဲကြောက်တာမဟုတ်ဘူးလ
ား
မှန်ပါဗျာအဲဆင်းရဲကြောက်တာပဲဒီကအဲ့ဒီဆင်းရဲကိုမသေးဘဲနဲ့ချမ်းသာပေးဖို့ကဘယ်သူကတတ်နိုင်တယ်လဲဆိုတော့ထာဝရဘုရားသခင်ကတတ်နိုင်တယ်လို့မယုံကြည်ဘူးလား
ယုံကြ
ည်ပါဗျာယုံကြည်တော့ထာဝရဘုရားသခင်ကိုကိုးဝယ်တာမဟုတ်ဘူးလားမ
ှန်ပါဗျာ
အဲ့တော့ထာဝရဘုရားသခင်ကိုးဝယ်တဲ့ဘာသာအယူဝါဒတခုပေါ်မလာသေးဘူးလား
ပေါ
်လာပါဒါကြောင့်ကြောက်လို့ဘာသာအယူဝါဒတွေပေါ်လာတယ်မဟုတ်ဘူးလားမှန
်
ပါဗျာဒါအဲ့ဒါဟာဘာသာအယူဝါဒပေါ်လာခြင်းရဲ့အကြောင်းညဘာသာအယူဝါဒပေါ်လာခြင်းရဲ့အကြောင်းနဲ့အဲ့ဒီဘာသာအယူဝါဒကိုကိုယ်ပွဲခြင်းရဲ့ရည်ရွယ်ချက်ကိုခွန်ကြီးတို့မျက်ခြေမပြမတို့လုပ်နေတာဟာတို့ရည်ရွယ်ချက်ကိုပြည့်စုံသေးသလားမပြည့်စုံသေးဘူးလားဆိုတာအကဲခါအကဲဖြတ်လို့ရမဟုတ်ဘူးလားမှန
်ပါဗ
ျာအဲမိမိတို့လိုလားတဲ့ရည်ရွယ်ချက်ပြည့်စုံစေမှပဲဒီအရာဟာဖြင့်တို့လိုက်နာတဲ့အရာပဲလို့ဆုံးပြရမှာပေါ့မဟုတ်ဘူးလ
ား
မိမိတို့လိုလားတဲ့ရည်ရွယ်ချက်ကိုမပြည့်စုံနေဘူးဆိုလို့ရှိရင်ဒီအရာဟာမဟုတ်သေးဘူးလို့မဆုံးပြနိုင်သေးဘူးလ
ား
ဆုံးပြနိုင်တယ်နော်ဒါကြောင့်ဘုန်းကြီးထပ်ပြီးမေးပါမယ်ဘုန်းကြီးတို့ပြိတ္တာအခွန်းအမေကတစ်ခုပဲဘာသာအယူဝါဒကိုးကွယ်တဲ့ရည်ရွယ်ချက်ဟာဘာပါလဲ
ကျလို့သွားပါလား
ဆင်းရဲငြိမ်းရေးချမ်းသာရေးဆိုတော့ရည်ရွယ်ချက်မဟုတ်ဘူးလားမှန
်ပါဗျ
ာဟုတ်ကဲ့လားမှန
်ပါ
ဘာသာအယူဝါဒကိုယ်ပဲရတဲ့ရည်ရွယ်ချက်ဟာဘာလဲ
ဆ
င်းရဲငြိမ်းရေးချမ်းသာရေးဆိုတော့ရည်ရွယ်ချက်ပဲနော
်
အမှန်တော့ဒီနေရာမှာရည်ရွယ်ချက်နဲ့အကြောင်းတရား क्वे ပြားတယ်လို့လို့နဲ့မ क्वे ပြားပါဘူးအတူတူပဲဒါတခါပြန်မေးမယ်ဘာသာအယူဝါဒတွေဘာကြောင့်ပေါ်ပေါက်လာသလဲ ကြောက်လို့ပေါ်ပေါက်လာတယ်မဟုတ်ဘူးလားမှန
်ပါဗျ
ာအဲ့တော့အခုနသာဝရဘုရားသခင်ကိုရောမြတ်ဟာဒီပရိသတ်ကိုကောင်းချီးမင်္ဂလာပေးတော်မူပါဆိုတဲ့စကားကြည်ရင်ကြည်ချင်းအားဖြင့်ကြောက်လို့သာဝရဘုရားသခင်ကိုကိုယ်ွယ်တယ်ဆိုတဲ့အဓိပ္ပာယ်မသိရဘူးလားသိရောက်တယ်ချမ်းသာသေးပါဆင်းရဲများဖြင့်မပေးလိုက်ပါနဲ့ဟုတ်ကဲ့လားမှန
်ပါ
ကိုရောမြတ်ဟာဆင်းရဲလည်းပေးနိုင်သွားရှိတယ်ချမ်းသာလည်းပေးနိုင်သွားရှိတယ်ဒါပေမဲ့ဆင်းရဲတော့မပေးလိုက်ပါနဲ့ချမ်းသာလိုပဲပေးတော်မူပါဒါကြောင့်မလို့ကိုရောမြတ်ကိုအကျွန်ုပ်တို့ကိုယ်ပဲဖြီးကပ်ပါတယ်ဆိုတဲ့အဓိပ္ပာယ်မဟုတ်ဘူးလားမှန
်ပါပါဗျ
ာအဲဒီတော့ဘာသာအယူဝါဒတခုပေါ်မလာဘူးလား ပေါ်လာပါတယ်ဘာလို့ပေါ်လာသလဲကြောက်လို့ပေါ်လာတယ်မဟုတ်ဘူးလ
ား
ကြတာရင်ထားတော့ဒါကမိမိတို့ဘာသာအယူဝါဒကိုကိုယ်ဝယ်ရဲ့ကိုယ်ဝယ်ခြင်းရဲ့ရည်ရွယ်ချက်မျက်ချင်မပြတ်ဖို့ပြီးတော့တို့ရည်ရွယ်ချက်ဟာဘာလဲဆိုတာသေချာချာသိဖို့တခါ ဘာသာယူဟာလားလေဘာကြောင့်ပေါ်ပေါက်လာတယ်လဲဆိုတော့အရင်အမြစ်ကိုလည်းပဲသိထားဖို့ဒါကြောင့်ခွန်ကြီးပြောတယ်ဒီတော့အဲ့လိုဘာသာယူဟာရတယ်မိမိတို့ညံတဲ့ဝိညာဉ်ညံတဲ့ဝိညာဉ်ဆင်းရဲငြိမ့်စေလိုက်မယ်ချမ်းသာကိုရစေလိုက်မယ်လို့ရှင်တဲ့ဘာသာယူဟာရကိုကိုယ်ကိုယ်စိတ်ကယုံကြည်ကြတဲ့အခါကျတော့ဘာသာအမျိုးပေါင်းများများစွာဖြစ်လာတယ်။ဘာကြောင့်ဘာသာအမျိုးပေါင်းများများစွာဖြစ်လာကြလဲလို့ဆိုတော့ဒေသအလိုက်ကာလအလိုက်ပြီးတော့အဲ့ဒီဒေသအဲ့ဒီကာလမှနေတဲ့ပုဂ္ဂိုလ်တ attva တို့ရဲ့ဉာဏ်ပညာအဆင့်အနှံ့အလိုက်ဉာဏ်ပညာအရည်အသွေးအဆင့်အနှံ့အလိုက်မိမိတို့ယုံကြည်သက်ဝင်မှုကလည်းကွဲပြားလာတော့ဘာသာအယူဝါဒတွေကလည်းပဲမြောင်များစွာပဲကွဲပြားလာရတယ်ဘလောက်ဘာသာအယူဝါဒမြောင်များစွာကွဲပြားလာရင်လာတော့လည်းပဲရည်ရွယ်ချက်ကတခုတည်းပဲပါလဲလို့ဆိုတော့ဆင်းရဲငြိမ်းရဲချမ်းသာရဲရည်ရွယ်ချက်ပဲအဲ့ဒါလို့မြောင်များစွာပြောပြလာတဲ့အ낵ကဘုန်းကြီးအခုပြောရမှာကဘုန်းကြီးတို့တဝေယံသာယံပရိသတ်ကတောင်းဆိုတဲ့အတိုင်းဘုရားဘာသာတရားရဲ့အကြောင်းကိုဘုန်းကြီးဒီကနေ့ပြောရမယ်ဘုရားဘာသာတရားရဲ့အကြောင်းကိုဘုန်းကြီးဒီကနေ့ပြောရမယ်ဘုရားဘာသာဆိုတာဗုဒ္ဓရှင်တော်မြတ်ဖရာရဲ့အယူဝါဒတော့တနည်းဘုန်းကြီးတို့ကတော့ဗုဒ္ဓသာသနာလို့ဒီလိုစာပေကျမ်းမှာသုံးတယ်ဗုဒ္ဓဘာသာကိုစာပေကျမ်းမှာသုံးအနေနဲ့ဆိုလို့ရှိရင်ဗုဒ္ဓသာသနာလို့သုံးတယ်သာသနာဆိုတာအဆုံးအမဗုဒ္ဓသာသနာဆိုတာဗုဒ္ဓရှင်တော်မြတ်ဖရာရဲ့အဆုံးအမဗုဒ္ဓရှင်တော်မြတ်ဖရာဆုံးမထားတဲ့ဇာတော်တွေအသောမတော်တွေကိုအဲ့ဒါဗုဒ္ဓသာသနာလို့လည်းခေါ်တယ်ဗုဒ္ဓတရားတော်လို့လည်းခေါ်တယ်ဗုဒ္ဓဘာသာလို့လည်းခေါ်တယ်အဲ့ဒီရှင်နာမြတ်မရရဲ့အသောမအတိုင်းလိုက်နာကြကြင့်ကြံများပွားများအားထုတ်ကြတဲ့ပုဂ္ဂိုလ်တွေဆိုတော့ဗုဒ္ဓဝါဒီမြတ်စွာဘုရားရဲ့အယူဝါဒကိုလိုက်နာတဲ့ပုဂ္ဂိုလ်တွေတခါဗုဒ္ဓသာသနာဝင်မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာကျင့်ကြံတဲ့ပုဂ္ဂိုလ်တွေတခါနောက်ဆုံးပေါ်လာတဲ့သကလုံးအရာဗုဒ္ဓဘာသာဝင်တွေဗုဒ္ဓရှင်တော်မြတ်ဘုရားရဲ့တရားတော်အဆုံးအမတည်းဟူသောဘာသာကိုတော်ဝင်ယုံကြည်တဲ့ပုဂ္ဂိုလ်တွေဒီလိုခေါ်တယ်။ဘုရားအဲ့ဒီဗုဒ္ဓဘာသာဗုဒ္ဓသာသနာဗုဒ္ဓဝါဒခေါ်တဲ့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အဆုံးအမတွေကိုသိလို့တဲ့အခါမှာဟုတ်ကဲ့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အကြောင်းကိုတော့နည်းနည်းပြောအောင်မှဖြစ်မယ်ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အကြောင်းကိုနည်းနည်းပြောပြီးမှပဲဗုဒ္ဓရှင်တော်မြတ်ဘုရားရဲ့အဆုံးအမတရားတော်တွေကိုဆက်ရမယ်ဒီတော့ဒီနေရာမှာခေါင်းကြီးကနည်းနည်းပြောချင်ပါတယ်ခေါင်းကြီးဟာဗုဒ္ဓတရားတော်ကိုလွယ်ရာကစပြီးတော့တဖြည်းဖြည်းတဖြည်းဖြည်းတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တက်ပြီးတော့ဘုန်းကြီးပြောသွားမှာပါနောက်ဆုံးမှာဘုန်းကြီးတို့သူရဲ့မယင်းဖြစ်တဲ့ခရိယံဘာသာဝင်များနာကြားလို့တဲ့ဆိုတော့ပြင်လာတဲ့မှာပါတဲ့နိဗ္ဗာန်ရောက်ကြောင်းဗုဒ္ဓဘာသာတရားတော်ဆိုတာအဲ့ဒီနိဗ္ဗာန်ရောက်တဲ့အထိဘုန်းကြီးပြောပြပါနိဗ္ဗာန်ရောက်တဲ့အထိပြောပြပါဒါကြောင့်ဘုန်းကြီးပြောချင်တာကဘုန်းကြီးဟာဗုဒ္ဓအယူဝါဒကိုအနိုင်သောအဆင့်ကနေပြီးတော့တစ်ဆင့်လေးတစ်ဆင့်လေးတက်တဲ့ပြောသွားမှဖြစ်တဲ့အတွက်ခွန်ကြီးတို့တွေ့ရင်ပါရင်ဖြစ်တဲ့ပြိဿကလည်းပဲဒီကနေ့လေးတွင်လာပြီးတော့နာကြတာမဟုတ်ဘဲနဲ့နောက်ဆုံးနေ့အထိလာပြီးနာကြမှသာနေအစအဆုံးအပြည့်အစုံသဘောပေါက်မယ်လို့ခွန်ကြီးကပြောရင်ပါလေအဲတချို့ကဒီလိုတရားတစ်ခုကိုအခြေခံကစပြီးတော့တစ်ဆင့်တစ်ဆင့်တက်တဲ့ပြီးတော့ပြောသွားတဲ့အခါမှာအခြေခံအဆင့်တော့သူတို့နားလည်ထားတာသိထားတာရှိတယ်။ရှိတော့အဲမထူပါဘူးကွယ်တို့သိထားတာပဲလို့ဆိုပြီးတော့တရားကိုဆုံးအောင်မနာဘဲနဲ့နေတတ်ကြတယ်။ဒီလိုဆိုတော့ကတကယ်အဆင့်မြင့်မြင့်တရားကြတော့ကနားမထောင်ရမကြရတဲ့အတွဲသဘောမပေါက်ရတော့ဘူး။ဒါကြောင့်အခြေခံအစပြီးတော့တစ်ဆင့်စီတစ်ဆင့်စီတက်တည်းပြောသွားမှဖြစ်တဲ့အတွက်သုံးရက်လုံးပဲနာယူမှသာနဲ့အသာဆုံးအကြည့်ဆုံးသဘောပေါက်မယ်လို့ဘုန်းကြီးကပြောချင်ပါတယ်ကဲဘုန်းကြီးတို့ခဏနားလိုက်ကြအောင်လို့ပရိသတ်လည်းညောင်းသွားပြီ
အဲ့ဒါကြအောင်နာမိနစ်ဆို10မိနစ်ဖြစ်သွားပြီနော် အခု3နာရီနဲ့မိနစ်30ရှိပါပြီ။ခိုင်ပါရ။ဘုန်းကြီးဒီကနေ့ဘုရားတရားတော်ကိုဘုရားဘယ်လိုပွင့်ထွန်းပေါ်ပေါက်လာလုံးနဲ့စပြီးတော့အချင်းချုပ်ပြီးတော့ပြောရပါမယ်။ဘုရားတရားတော်ကိုပြောတဲ့အခါမှာဘုန်းကြီးတခြားဘာသာအယူဝါဒမှာလာတဲ့အချက်လက်တွေနဲ့နှိုင်းယှဉ်ပြီးတော့မပြောပါဘူး။ဘုရားတရားတော်တက်တက်ကိုပဲပြောပါမယ်။ဘုရားတရားတော်တက်တက်ပြောတဲ့အခါမှာတခြားဘာသာအယူဝါဒတွေနဲ့တစ်ထပ်သေးနှိပါးပြူတာတွေလည်းရှိကောင်းရှိပါလိမ့်မယ်။တခြားဘာသာအယူဝါဒတွေနဲ့မတူတာတွေလည်းရှိကောင်းရှိပါလိမ့်မယ်။အဲ့ဒါတရားနာပရိသတ်ကတူတာတွေ့လို့ရှိရင်ဩဒီဟာတို့တူတကူလို့ဘလောက်စိတ်ထဲမှာထားဖို့ပါပဲမတူတာတွေ့လို့ရှိရင်လည်းဩဒီနေရာဖြင့်မတူဘူးဒီလိုကွဲကြားကွာခြားသွားတယ်ကိုလို့ကိုယ်ဘာသာကိုစိတ်ထဲမှာပဲသိထားဖို့ပါပဲခင်ဗျားတို့ဥရောပအာရှအမေရိကအစရှိတဲ့နိုင်ငံတွေမှာဘုရားတရားတော်ဟောကြားဖို့ကြတာကိုကြားတဲ့အခါမှာလဲအနောက်တိုင်းသားတွေကတော့များသောအားဖြင့်သူတို့ဉာဏ်ကျက်စားဖို့လိုလားတဲ့ပုဂ္ဂိုလ်တွေကများတယ်ဉာဏ်ကျက်စားဖို့လိုလားတဲ့ပုဂ္ဂိုလ်တွေကများတော့ကြည့်မြင်တာတဲ့ဉာဏ်ကစားခြင်းတာစဉ်းစားခြင်းတာနှိုင်းချိန်ခြင်းတာဒါကများတယ်အဲ့လိုများတဲ့အခါကျတော့တချို့တရားပွဲတွေမှာဥပမာဆိုလို့ရှိရင်လန်ဒန်စင်ကြီးဘုန်းကစာရေးဆိုတဲ့နေရာမှာတရားဟောဖို့လာပြနေတဲ့အခါမှာလာပြတဲ့ပုဂ္ဂိုလ်ကဘုန်းကြီးကိုလျှောက်ပါတယ်ရှင်ပြားတဲ့ဒီကနေ့ည comparative religion ကိုဟောပြပါခလားဘုရားတဲ့ဘာသာတရားတွေနှိုင်းရှင်ပြီးတော့ဟောပြပါဘုရားတဲ့ဘုန်းကြီးကရှင်းရှင်းနဲ့ပြန်ပြောပါတယ်ဘုန်းကြီးတို့မြန်မာပြည်ကနေပြီးတော့ဒီနေရာဒေသတွေမှာပြင့်လာတဲ့ပုံစံတွေပြင့်တဲ့ပုံစံတွေကအဲဒါလိုတခြားဘာသာတွေနဲ့နှိုင်းယှဉ်ပြီးဟောဖို့ပြင့်တာမဟုတ်ပါဘူးလို့ဗုဒ္ဓတရားတော်နာကြားလို့ပြင့်တာဖြစ်တဲ့အတွက်ခွန်ကြီးတို့တရားလိုလားတဲ့နှိုင်းယှဉ်ဟောကြားရမယ်ဘာသာတရား comparative religions ကိုခွန်ကြီးတို့မဟောပါဘူးဗုဒ္ဓတရားတော်တက်တက်တဲ့ခွန်ကြီးတို့ဟောပါမယ်လို့ဆိုပြီးတော့နေရာမှာပဲဖြစ်ဖြစ်အဲဗုဒ္ဓတရားတော်တက်တက်တဲ့ဟုတ်ကြပါပါတယ်။တနည်းအားမှာတနည်းအားမှာဘာသာတရားနှိုင်းယှဉ်ပြီးတော့ဟောဖို့ရာပြောဖို့ရာအချက်ပေါ်လာပါတယ်။ဒါပေမဲ့လို့ခွန်ကြီးတို့ရှောင်တွဲလိုက်ပါတယ်။ဘယ်လိုလဲလို့ဆိုတော့ဒါဥဒ္ဒရာဖြစ်ပေါ့လေ။အခုနပြောတဲ့အမေရိကန်ပြည်ရဲ့50မြောက်ပြည်နယ်ဖြစ်တဲ့ဟဝိုင်ယီပြည်နယ်အဲ့ဒီဟိုနိုလူးလူးသောကဘုန်းကြီးပြောတဲ့ရင်းကြောက်မှာဟောရှင်ကမိဘတစ်ခုကဘုန်းကြီးတို့ကျေးဇူးတော်ရှင်ဆရာတော်တရားကြီးဟောတဲ့တရားထဲမှာကမဟာတိပ္ပဌာနာတုတ်ဒေသနာတော်မြတ်စွာဘုရားဟောရင်အတိုင်းဟောတာကိုအဲ့တော့မြတ်စွာဘုရားဟောရင်အတိုင်းသက္ကလုံးထဲမှာကိုကဘယ်လိုပါလဲလို့ဆိုတော့ကိလေသာစင်ကြယ်ခြင်းယင်ကိုယ်စင်ရဲ့ငြိမ့်ခြင်းယင်စိတ်စင်ရဲ့ငြိမ့်ခြင်းယင်ဒီတတိပဋ္ဌာန်အကျင့်တလားနဲ့ပဲရှိတယ်ဒီအကျင့်တတိပဋ္ဌာန်အကျင့်ကိုကျင့်မှတာရင်ကိလေသာစင်ကြယ်မယ်ကိုယ်စင်ရင်ငြိမ့်မယ်စိတ်စင်ရင်ငြိမ့်မယ်ဒါလေးပါတယ်ဒါကတရားနာပရိသတ်တွေကတရားတယောက်ကအမေရိကန်မှာပဲသူကအဲ့ဒါမှတ်ထားတယ်သဘောကျစရာကောင်းတယ်ဘာကြောင့်လဲဆိုတော့အာယုံဆိုင်ပြီးမှတ်မှတ်တာကနာဘောရလို့သူကဘယ်နဲ့မေးတယ်လဲလို့ဆိုတော့အရှင်ဖေရားတို့ဟောတဲ့တတိပဋ္ဌာန်အကျင့်လန်းဒီပါနဲ့ကိုယ်စင်ရဲ့ဉာဏ်ရဲ့စိတ်စင်ရဲ့ဉာဏ်ရဲ့အတွက်တစ်ခုဒီသောလမ်းမှန်ဖြစ်တယ်ဆိုရင်နဲ့ယေရှုခရစ်တော်နဲ့မိုဟာမက်တခင်တို့ပေါ်ထွန်းလာခြင်းရဲ့ရည်ရွယ်ချက်ကဘာပါလဲတဲ့ဒီလိုမေးတယ်အဲ့လိုမေးတယ်ဒါတော့ဒီနေရာမှာကြေကြတဲ့မြန်ဖြစ်မယ်ဆိုလို့ရှိရင်တော့ဘာသာတရားချင်းနှိုင်းယှဉ်ပြီးတော့ဖြေရမယ်အခြေအနေပဲ
ဒါလေးတော့ဘုန်းကြီးတို့သွားထားလိုက်အဲ့လိုဘာသာရေးရခြင်းနိုင်ခြင်းပြီးတော့ဟောဖို့ပြောဖို့သွားတာမဟုတ်ဘူးဗုဒ္ဓတရားတော်ကိုနာကြားခြင်းမှာတယ်ဆိုတဲ့ပုဂ္ဂိုလ်တွေအတွက်ဗုဒ္ဓတရားတော်ကိုဟောကြားဖို့ဒီတရားတော်အတိုင်းသင်ကြားခြင်းမှာတယ်ဆိုတဲ့ပုဂ္ဂိုလ်တွေအတွက်လက်တွေ့သင်ကြားနေလို့ပြတာကိုအဲ့လိုသွားတာကိုအဲ့တော့ဒီမျိုးမှာဘုန်းကြီးတို့မသားရင်ကလေးကကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးနဲ့ဘုန်းကြီးနဲ့တိုင်မြင်ထားစကားရှိပါတယ်အဲ့ဒါလို့ဘာသာတခြားနဲ့နိုင်ရှင်တရားပေါ်လာရင်မနိုင်ရှင်ဘူးတခြားဘာသာအကြောင်းမပြောဘူးမိမိရဲ့ဘုရားတရားတော်ကိုပါလဲမိမိစွန့်နိုင်တယ်လို့ပြောဖို့ဒီလိုတိုင်မြင်သွားတာရှိပါတယ်အဲ့ဒီတိုင်မြင်သွားတဲ့အရာပဲဆရာတော်ဘုရားကြီးကလည်းမြန်မာလိုဖြေပါတယ်ယေရှုခရစ်တော်နဲ့မိုဟာမက်သခင်တို့ပေါ်ထွန်းလာတာဘာကြီးရွယ်ချက်ဆိုတာတော့ဘုန်းကြီးတို့တိတိကျကျလေ့လာမထားလို့မသိပါဘူးသို့တော်လည်းပဲဆင်းရဲငြိမ်းချမ်းတယ်ဆိုလို့ရှိရင်တော့ဒီတတိနဲ့စောင့်ရှုတဲ့တတိပဋ္ဌာန်လမ်းမှာတပါတခြားမရှိပါဘူးဒါပဲဖြစ်တယ်ညာဘုန်းကြီးတို့ကတိတ်ဖြေထားတယ်ဆိုတော့ဟောမေးတဲ့ပုဂ္ဂိုလ်လည်းသူနောက်ထပ်ပြီးတော့နိုင်ရှင်မေးဖို့မရှိတော့ဘူးပေါ့အဲ့တော့ဒီအခြေကိုသူကြရင်လက်ခံမကြရင်လက်မခံနဲ့ဒါပဲရှိတယ်အဲ့ဒီအတိုင်းပဲအဲ့လိုနေရာတွေသွားတဲ့အခါမှာလည်းပဲဘာသာတစ်ခုနဲ့ဘာသာတစ်ခုကိုနိုင်ရှင်ပြီးတော့မပြောမဟောတယ်လို့ဒီမှာလည်းပဲခွန်ကြီးတို့ဘယ်ဘာသာတရားနဲ့မှနိုင်ရှင်ပြီးမပြောမဟောဘဲနဲ့ဗုဒ္ဓတရားတော်တက်တက်ကိုပဲခွန်ကြီးတို့ပြောပါဟောပါမယ်အဲ့တော့တခြားဘာသာအယူဝါဒတွေမှာလေလာပြီးကြွကျင်မိတာသူကြီးနားလေသဘောပေါက်ပြီးတာပုံပုံများလားဩဒီနေရာဖြစ်ရင်တို့နဲ့တူတယ်ဟဲ့ဒီနေရာဖြစ်ရင်မတူဘူးဟဲ့အဲ့ဒါလောက်ပဲစိတ်ထဲကမှတ်ချက်ချပြီးဖွဲကြပြီးုံမှာပဲပြီးုံနဲ့လိုပါတယ်ဒီကနေ့ဗုဒ္ဓရှင်တော်မြတ်ဖရာဝင်ထွန်းပြီးတော့ပြိဋိဘံစံသွားတာနှစ်ပေါင်း2525နှစ်ပြည့်မြောက်ပါပြီအဲ့ဒါငါနဲ့လာနာကတုံးလာဆို25နှစ်2525နှစ်ပြည့်သွားပြီ။ဒါရှင်တော်မြတ်ဘုရားဝိညာဉ်ဘုရားအဖြစ်ရောက်တော်မူတဲ့အချိန်ပြည့်တော်မူတဲ့အချိန်ကိုပြန်ရည်တက်ကြည့်မယ်ဆိုရင်2525ရဲ့ကို45ထက်ကောင်းပါဘူး။ဘာကြောင့်လဲလို့ဆိုတော့မြတ်စွာဘုရားဟာ35နှစ်မှာအဘိဓုညံလူရပြီးတော့သတိညုတဖရာအဖြစ်ရောက်တယ်။ရောက်ပြီးတဲ့အချိန်ကစပြီးတော့သတ္တဝါအများအတွေ့လောကအကျိုးကိုတတ်နိုင်သမျှဆောင်းဝင်မှုက45နှစ်။အဲဒီ45နှစ်ကြည့်တဲ့အခါကျတော့ပြိဋ္ဌိဘံစံတော်မူတယ်။ဒါကြောင့်45နှစ်ကိုထည့်ပေါင်းရင်မြတ်စွာဘုရားပွင့်တဲ့အချိန်ကိုရတယ်။ဒါကြောင့်မြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500ကပြည့်တော်မူခဲ့တဲ့ဆိုရင်ဟုတ်မလားခင်ဗျားတို့တရားတော်များလေ25ကို45ပေါင်းတော့ဘယ်လောက်လဲ80မဟုတ်လားဒါကြောင့်မြတ်စွာဘုရားဟာလွန်ခဲ့တဲ့နှစ်ပေါင်း2500အချိန်ကပြည့်ထွန်းပေါ်ပေါက်တော်မူခဲ့တယ်ဘုရားအဖြစ်ရောက်တော်မူခဲ့တယ်ဒီတော့ဗုဒ္ဓသာသနာသက်တမ်းဘယ်လောက်ရှိကြလဲလို့မေးရင်နှစ်ပေါင်း2580ရှိပါပြီအဲ့လိုဖြေရဒါဒီဗုဒ္ဓရှင်တော်မြတ်ဘုရားဟာဘယ်လိုဖရားလဲလို့ဆိုတော့လူပါဖရားနတ်ဖရားလားဟ
ု
တ်ပါဗျာညီမဖရားလား မဟုတ်ဘူးနော်နတ်ဖရားလည်းမဟုတ်ဘူးညီမဖရားလည်းမဟုတ်ဘူးလူသားရှင်စစ်ကကျင်လေးကြံလေးအမှန်ပြည့်ပြီးတော့ပြည့်ပြီးတော့ပြင့်ကြံလို့ဖို့ထိုးပြန်ပြီးတော့ညံတို့ရပြီးတော့ဘုရားအဖြစ်ရောက်သွားတာရှင်မမယားရဲ့ဇာတိချက်ကြွေငွေရမြေကအိန္ဒိယပြည်မှာရှိတဲ့ကပိလဝတ်ကပိလောမြို့တော်ဒီကပိလောမြို့တော်ဟာရှေးအစဉ်ကကမစ္စတာကန်နင်ဂန်တို့ကျောက်သာဌာနကတူးဖော်ပြီးတော့သတ်မှတ်လာတာနေပေါ်နေကနေပေါ်နေထဲမှာပါဝင်တယ်။အိန္ဒိယနေကနဲ့နေပေါ်နေကအနည်းတောဟိလဝဆိုတဲ့အိန္ဒူရွာလေးရှိတယ်။ အဲ့ဒီရွာကလေးနဲ့နှမိုင်းလောက်နေရမှာအဆောက်အဦအကျွင်းအကြံအနည်းငယ်တွေ့ရတယ်။အဲ့ဒီအဆောက်အဦအကျွင်းအကြံအနည်းငယ်ဟာကတိလိုမျိုးနေရပါပဲလို့ရှင်မထေရ်ရှင်ကအမတန်ထင်ရှားတော့တဲ့အိန္ဒိယရှင်ဟောင်းသုတေသနကျောက်စာဝန်လို့ခေါ်တဲ့မစ္စတာကာနင်ဂန်တို့ကသူ့ဖို့တွေ့ရှိပြီးတော့သူတို့သတ်မှတ်ထားတယ်အဲ့ဒီဟာအဲ့ဒီနေရာဟာမြတ်စွာဘုရားရဲ့ချက်မြုပ်ပါပဲကပိလဝတ်ဒါလည်းတော့အခုအချိန်မှာတော့ကပိလဝတ်ဆိုတော့ကပိလဝတ္ထုဆိုတော့နာမည်နဲ့မရှိပါဘူးအဲ့ဒီနေရာမှာကိုယ်ကအိမ်ကြီးရာကြီးမရှိတော့ပါဘူးအဲ့ဒီနေရာနဲ့နာမည်တော့အကွာမာလာတောဟိလဝတ်ဆိုတော့ဟိန္ဒူဝါလေးရှိတယ်ဒီမှာလည်းဗုဒ္ဓဘာသာတချို့ရှိပါတယ်သို့တော်လည်းပဲမကြခင်ကမနစ်ကအိန္ဒိယကရှင်ဟောင်းသူတေသနာသူတေတီတယောက်ကကပိလဝတ်ဆိုတာတဲ့အခုမစ္စတာကာနေညာတို့အသိမှတ်ပြုထားတဲ့တောဟိလဝနာကနေရာမဟုတ်ပါဘူးတဲ့အိန္ဒိယတဲမှာပါတဲ့အဲ့ဒီနေရာမှာသူကအထောင်ထားနေတဲ့ကြာပြီးတော့အိန္ဒိယတဲမှာဆိုပြီးတော့သူကဆိုတယ်ဒါကြောင့်အဲ့ဒါကိုနိဗ္ဗာန်တက္ကဘုရားဘာသာရင်းနဲ့ဟိန္ဒူဘာသာဝင်တွေကမခံဘူးဒါမဟုတ်ဘူးတဲ့လူလာကနိဗ္ဗာန်မှာရှိတဲ့တောဟိဝနာကနေရာပဲတပ်ပြီးလို့ပြောလို့နဲ့ဒါမြင်ပွားနေ။ဒါကြပါလေဒီတော့အဲ့ဒီတပ်ပြီးလို့ကြည်တာမွေးပါတဲ့အခါကျတော့တပ်ပြီးလို့ကြည်နဲ့တပ်ပြီးလို့မျိုးနဲ့အခုတောဟိလဝပေါ့လေ။အဲ့ဒီနေရာနဲ့ဆယ်လေးမိုင်ဝေးတဲ့အခုမိုင်အပြင်ဆယ်လေးမိုင်ကဝေးတဲ့အရှိလို့ခေါ်နိုင်မှာရဲ့ဒါနဲ့တောင်းမနာနည်းနည်းရင်းနေ။အရှိတောင်မင်းနာမှာရှိတဲ့လုံခိနီဆိုတော့နေရာမှာသွားတယ်။ဒီရဲ့မိဘရှင်ညဉ့်ညတကာကတော့ကပိလိုကြီးပဲကပိလိုကြီးရှင်ဘယင်သုဒ္ဓရဏမင်းသုဒ္ဓရဏမင်းကြီးရဲ့မိဖုရားကြီးမဟာမာယာဒေဝီမဟာမာယာဒေဝီကမှသိဒ္ဓတာဆိုတော့ဒီဖုရားအလောင်းသားတော်ပန်းမြင်အဲဒီလုံခိနီနဲ့တောဤလဝဟာ14မိုင်ဝေးပါတယ်ဘုန်းကြီးတို့1963ခုနှစ်ကလုံမင်းကြီးကနေပြီးတော့တောဟိလဝကိုခြေကုန်းချောင်းခြေကျင်လျှောက်ခဲ့ဘူးတဲ့14မိုင်ခရီးညနေ3နာရီကလျှောက်တာဟာည10နာရီကျမှပဲကပ်ပြီးတော့ရောက်အဲ့ဒီမှာဝေးပါတယ်ဒီသိဒ္ဓတာမင်းသားဘုရားအလောင်းဝေးပါကြည့်တဲ့အခါမှာထူးခြားတဲ့ပုဂ္ဂိုလ်ပဲလို့အိန္ဒိယတိုင်းပြည်ရဲ့နန်းတော်တိုင်းတိုင်းပြည်တိုင်းနန်းတော်တိုင်းမှာရှိတဲ့ဘုံတော်တွေကထူးခြားတဲ့ပုဂ္ဂိုလ်ဖြစ်ကြောင်းမိမိကိုဆောက်ထားကြတယ်။အဲလိုဆောက်ထားတာမှာလူရင်းကတော့ဒီမင်းသားဟာအရွယ်လောက်ရောက်လာရင်တောထွက်ပြီးတော့လောကသုံးပါးကိုတရားရဲ့အမြတ်ဆုံးတိုက်ကျပြီးဆင်းရဲခြင်းကလောကလမ်းကိုညွှန်ကြားနိုင်မဲ့ဘုရားသင်စေရင်လည်းဖြစ်ရမယ်။တကယ်လို့တောမထလို့မို့လူပေါင်းမှနေရင်လည်းစကြဝဠာမျိုးဖြစ်ရမယ်။အဲဒါလို့ပုံတော်တွေကအဟောရှိတယ်တဲ့။ဒါဆိုတော့အဲ့ဒီပုံတော်တွေထဲမှာအငယ်ဆုံးဖြစ်တဲ့ကိုယ်နေညာပုံနာကတော့ဒီမင်းသားဟာဘယ်နည်းနဲ့မှလူပေါင်းမှနေပြီးစကြဝဠာမျိုးမဖြစ်နိုင်ဘူး။တော်ရမထတရားအကျင့်ကြံပွားများအထုတ်ပြီးတော့အတိရူးညာတို့ရသည်တတဝါများကိုပေတရေလမ်းညွန်တရားတွေညွှန်ကြားမဲ့ပုဂ္ဂိုလ်ဘုရားရှင်ကိုမုတ်ချဖြစ်ရမယ်လို့ဒီလိုအဟောထွက်တယ်။ဒါဒီအခါမှာသုဒ္ဓရဏဘယင်ကဘုရားဆိုတာလည်းဘယ်လိုမှမသိသေးဘူးတရားဆိုတာလည်းဘယ်လိုမှမသိသေးဘူးသေးရဆိုတာလည်းပဲဘလို့ဟာဆင်းရဲခေါ်လို့ချမ်းသာကြတာဘလို့ဟာချမ်းသာကြတာလည်းကောင်းကောင်းမသိဘူးမသိသေးတာသူ့သားကိုဖျားဆိုတဲ့ဟာမဖြစ်စေခြင်းစကြဝဠာမင်းကြီးဖြစ်ပြီးတော့သူကစကြဝဠာမင်းကြီးရဲ့ဖာခမဲတော်ကြီးဖြစ်ချင်တာကိုအဲ့လိုဖြစ်ချင်တဲ့အခါကျတော့ဒီသိဒ္ဓနာမင်းသားလောကကိုကြီးငွေပြီးတော်တော်ထက်တရားမကျင့်အောင်ဆိုပြီးတော့သူပြောနိုင်အောင်ပြောပြရာအမျိုးမျိုးတွေဖန်တီးထားတယ်။ဘာဝေကစိတ်မဖြစ်အောင်ဆိုပြီးတော့
သူစိတ်ကိုညင်ညူးနေမယ်နောက်ချက်ဖြစ်နေမယ်မလိုလားအပ်တဲ့မမြင်အပ်မကြအပ်တဲ့အာယုံကိုမြမမြင်ရမကြရအောင်ဟိုတော့လူတွေဆင်းရဲတဲ့လူတွေဟိုနာကြိုးပန်းလူတွေနန်းတော်နာမဒီယာပိဋကထသွားတဲ့လမ်းနာမဒီယာဒီလိုလောက်ထားတယ်ဘုရားလည်းကဒီပိဋကထမင်းသားဟာဘုရားဝါရအရာရှင်းဘဝပေါင်းများစွာကလေးကအတိရိဉ္ဉံလို့ခေါ်တဲ့အရဟတမေဉ္ဉံနဲ့တပ္ပိဋ္ဌဉ္ဉံအမတန်ထက်နဲ့ထူးခြားတဲ့ဉ္ဉံတွေကိုရဖို့ရဘဝပြောင်းဘဝပေါင်းများစွာမှာအမျိုးမျိုးဖြစ်ခုလာတဲ့ပုဂ္ဂိုလ်ဆိုတော့အချိန်ကြတော့သူ့ပါရမီရမှုကနှိုးတော်တဲ့အတွက်မနေဘူးတောထွက်တယ်၂၉နှစ်မှာတောထဲထွက်သွားပြီးတော့တရားကျင့်တရားကျင့်တဲ့အခါမှာပထမဆုံးဘုရားရှင်ပြည့်ခံပြီးကျင့်ရတာမလဲလိုက်ကြတော့အာလာရယတိကြီးသူ့ကိုတွေ့တယ်။အိုရမှာတော့ယတိခေါ်တဲ့ဣတိတွေသူကတချို့သောပြိုက်ပါစကားတွေဒါတွေကဟိန္ဒူဂျမနဝါဒရှင်နေရှားကြပေါ်ထွက်လာတဲ့အချိန်ကစပြီးတော့ရှိနေတယ်အမြဲတမ်းလောကကိုကြီးမွေးပြီးဆိုလို့ချင်းကြီးမွေးတဲ့ပုံမှာသူရှိရှိဖြစ်စေမရှိဖြစ်စေကြီးမွေးလာလို့ချင်းအဲ့လိုရှိတဲ့ပစ္စည်းရှိပလားဆက်ပြတ်ထွက်ပြီးတော့တော်တော်ထွက်ပြီးတော့တရားကျင့်ပြီးတော့အေးအေးဆေးဆေးချမ်းချမ်းသာသာနေကြတယ်ကြောင်းကြမယ်ပေါ့အဲ့လိုဟာတွေရှိကြတော့အခုလည်းပဲအခုတိဋ္ဌာထတော်တော်ထွက်ပြီးတရားကျင့်မှုအချိန်မှအာလာရယတိဆိုတာကြားတော့သူစီသွားပြီးနေခံတယ်သူစီကနေခံတဲ့အခါကျတော့အာလာရယတိကပူပြီးတဲ့တရားတွေတင်ပြီးတော့ကျင့်အကျင့်ခိုင်းတဲ့ဒိဋ္ဌထကိုပူပြီးတဲ့တရားတွေကဘာလဲလို့ဆိုတော့သမထသမထန်းနေသမထသမထန်းဆိုတာဘာအတွက်အားထုတ်ရတာလဲဆိုတော့စိတ်တည်ငြိမ်စူးစိုက်မှုသမာဓိအားကောင်းရေးအတွက်အားထုတ်ရတာအဲဒီသမထသမထန်းနေတင်ပြီးပြီးအကျင့်ခိုင်းတော့ဒိဋ္ဌထဟာတရားနည်းရအပေါ်မှာတော့အာလာရဆရာယတိကြီးသိထားတဲ့သမာဓိကမ္မထာအားလုံးကိုသိပြီးတော့သမာဓိဇန်တွေအားလုံးကိုရတယ်ခြေအင်းကြီးကခေါ်ကြတဲ့အရာရောအခုဗုဒ္ဓသာသနာကလက်ခံထားတဲ့ခေါ်ကြတဲ့အရာရောအဲ့ဒီသမာဓိဇန်ဟာရှင်းစင်ရှိတယ်ဇန်ဆိုတာအာယုံတစ်ခုထဲမှာစိတ်ပူဆိုင်ပြီးမြုပ်ဝင်နေတာကိုဇန်လို့ခေါ်တယ်။ဇန်ဆိုတာကလည်းအာယုံတစ်ခုထဲမှာစိတ်ပူဆိုင်ပြီးမြုပ်ဝင်နေတာကိုဇန်လို့ခေါ်တယ်။အဲဒီဇန်ကိုပါဠိစာပေမှာအပ္ပနာလို့သုံးနေတယ်။အဲဒီအပ္ပနာကိုမြန်မာကဘယ်လိုကျမ်းတယ်လဲဆိုတော့သက်ဝင်ခြင်းလို့ဘာသာပြန်တယ်။ဆိုတာကစိတ်ဟာအာယုံတစ်ခုတော့မှစိုက်ပြီးမြုပ်ဝင်နေတယ်လို့ဒီလိုဆိုလိုတယ်။ဒါကြောင့်အပ္ပနာနဲ့ဇန်နဲ့အတူတူပဲ။ဇန်ဟောတော့ဘယ်လိုဒုက္ခဖော်ရတယ်လဲဆိုတော့ဇန်ဆိုတာစိတ်အာယုံနဲ့မှကပ်နေခြင်းလို့ဇန်ဆိုတော့ဒီလိုအရာဟောနိုင်တယ်။ဒါကအာယုံနဲ့မှစိတ်စိုက်ပြီးကပ်နေတာကိုဇန်အဲ့ဒါလိုပဲတခါအပ္ပနာလို့ခေါ်ပြန်တော့အပ္ပနာဆိုတော့သက္ကလုံနဲ့အဘိဓါတူအောင်ဆိုပြီးတော့ဗမာကဘာသာပြန်တယ်တော့ဝင်ခြင်းတယ်တော့ဝင်ခြင်းဆိုတာစိတ်အာယုံနဲ့မြုပ်ဝင်နေတာကိုပြောတာစိတ်ဟာအာယုံတစ်ခုထဲမှာမြုပ်ဝင်နေပြီဆိုရင်အဲ့ဒီစိတ်တခြားအာယုံတွေသွားပါအောင်မလားမသွားတော့ဘူးသွားမသွားတော့ဒီစိတ်ကမတည်ငြိမ်နေဘူးလားတည်ငြိမ်နေတယ်လို့ရှိရင်တည်ငြိမ်တဲ့စိတ်နဲ့ကိုယ်အာယုံဒီအာယုံကြောင့်နဲ့နေတဲ့စိတ်ဘယ်စိတ်ကအာကောင်းမလဲတည်ငြိမ်တဲ့စိတ်ကအားကောင်းတယ်ဟုတ်တယ်မဟုတ်လားအဲ့ဒီတည်ငြိမ်တဲ့စိတ်ကဆွမ်းအားဟာနောက်ကြတော့မိမိလိုချင်တယ်လို့စိတ်ကိုသိသွားလို့ရတဲ့အခြေအနေတစ်ဖြစ်လာဒါဘုရားဒီနေရာမှာဘ ਹੁ ဒ္ဓပြောနေတာကအဲ့ဒီဇာနာဇန်ဆိုတဲ့စကားကိုအာယုံနဲ့မှစိတ်ဥပောက်ပြီးတတ်နေခြင်းလို့မြန်မာပြန်ရတော့အင်္ဂလိပ်ကအဲ့ဒါကိုဘယ်နဲ့ဘာသာပြန်တယ်လဲဆိုတော့ subjectness လို့ဒီလိုဘာသာပြန်တယ် subjectness လို့ဒီလိုဘာသာပြန်တယ်အာယုံနဲ့မှစိတ်ထောက်ပတ်နေတယ်
နမထာအပနာဆိုတော့စကားကြတော့အာယုံနဲ့သက်ဝင်နေခြင်းမြုပ်ဝင်နေခြင်းဒါကိုအင်္ဂလိပ်ကဘဘူဘာသာပြန်ပေးလဲလို့ဆိုတော့ absorption လို့ဘာသာပြန်တယ် The mind is totally absorbed into a single object အဲ့ဒါကို absorption လို့ဘာသာပြန်တယ်ဒါတချို့ဗမာစကားတက်ဝင်နေတယ်မြုပ်ဝင်နေတယ်ဆိုတဲ့စကားကိုတိတ်နားမပေါက်တဲ့ပုဂ္ဂိုလ်များဟာ absorption လို့ပြောလိုက်လို့ရှိရင်နားလဲဒီကဒီနေရာမှာဘုန်းကြီးဗာပြောခြင်းတယ်လို့ဆိုတော့ဇံဆိုတဲ့စကားအပ္ပနာဆိုတဲ့စကားဟာအာယုံတစ်ခုထဲမှာစိတ်ပေါက်ပြီးတော့မြုပ်ဝင်နေတာကိုပြောလို့တယ်အဲ့ဒီအခြေအနေမှာကောင်းငင်ပြန်တယ်ရေပေါ်လမ်းကြောက်တယ်မြေထဲရှိုးသွားတယ်ဆိုတော့တကူခံရမှုတွေမပါသေးဘူး။ဒါမှစိတ်ငြိမ်ယုံမြအဆင့်တန်းနဲ့ရှိသေးတယ်။ဒါမှစိတ်ငြိမ်ယုံမြအဆင့်တန်းကိုပဲဇံလို့ခေါ်တယ်။ဒါကခွန်ကြီးတို့ပြိတ္တာအဲဒီဇံဆိုတဲ့သကလုံးရဲ့အဓိပ္ပာယ်လေးကိုခွန်ကြီးကစိတ်ထဲကြံရအောင်တမ္ပကလေးချပေးခြင်းပါတယ်။အဲဒါလိုက်ကြည့်ကြပါ။ဒီဇံဆိုတာဟာဗုဒ္ဓဘာသာလည်းမဟုတ်ပါဘူး။သိလူပါကလည်းမဟုတ်ပါဘူးဘာဘာသာမှမဟုတ်ပါဘူးဇံဆိုတာသဘာဝတစ်မျိုးပဲဘာသဘာဝလဲဆိုတော့အာယုံနဲ့စိတ်ပတ်ညှို့နေတဲ့သဘာဝပဲဒါပဲဒီသဘာဝပဲအဲ့ဒီသဘာဝကိုသိလူကယူသုံးတော့သိလူဇံလို့ခေါ်နိုင်တယ်ယမနာကယူသုံးတော့ယမနာဇံခေါ်နိုင်တယ်ဗုဒ္ဓဘာသာကယူသုံးတော့ဗုဒ္ဓဘာသာဇံခေါ်နိုင်တယ်မဟာမေရင်ကယူသုံးတော့မဟာမေရင်ဇံခေါ်နိုင်တယ်ပြည့်ရံကယူသုံးတော့ပြည့်ရံဇံခေါ်နိုင်တာပဲအခုအထပ်ပေါင်းနေကြပြီဘုန်းကြီးတို့ဒီမှာကမသုံးတာဘယ်လိုအမေရိကန်မှာ89ခုမြောက်ကတရားပြခြင်းကမဆက်ချွတ်တဲ့ပြည်နယ်မှာဘော်စတန်မြို့အနီးကဒေါ်ရီဆိုတဲ့သမဏနာနာမှာတရားပြတဲ့အခါမှာအဲ့ဒီမှာမလမကန်းက10မိုင်လောက်မှရှိတော့ခရိယံဘုန်းကြီးကျောင်းခရိယံဘုန်းကြီးတော်တော်ကြီးနဲ့ကန်းနဲ့ရှိလို့ရတယ်တောရကျောင်းဆန္ဒမဲ့ကျောင်းကြီးကလည်းအကျယ်ကြီးတော့ဧကပံဘုန်းကြီးထင်တာတော့30လောက်တော့အနည်းဆုံးကျယ်မနဲ့တူတယ်အဲ့လောက်ကျနေအဲ့ဒီကခရိယံဘုန်းကြီးတို့ဘုန်းကြီးတို့တရားစခန်းလာအထုတ်တယ်အဲ့ဒီတရားစခန်းကအမေရိကန်တွေကနှစ်စဉ်6လ6လဖွင့်ပြီးတော့အမေရိကန်ဆရာတွေကိုယ်တိုင်တရားပြတယ်တရားစခန်းအဲ့ဒါတို့ပြတာသမဏကမ္မထာယောဥပဒနာကမ္မထာယောပြတယ်အဲ့ဒီကမ္မထာတရားစခန်းကိုလာပြီးတော့အခွန်ကခရိယံဘုန်းကြီးကျောင်းကခရိယံဘုန်းကြီးဘုန်းကလာပြီးတရားအားထုတ်တယ်ဘုန်းကြီးကမရောက်ခင်မှာဘုန်းကလာပြီးတရားအားထုတ်ပြီးတော့သူကသူ့ကျောင်းပြန်သွားတဲ့အခါကျတော့တနေ့မှနှစ်ချိန်နှစ်ချိန်သူ့เจ้าကကိုရင်နေကိုရောဘုန်းကြီးတွေကိုရောအဲ့ဒါတရားထိုင်ခိုင်းနေတရားထိုင်ခိုင်းနေအဲဘုန်းကြီးတော့ဒီဗုဒ္ဓဝါရအရဆိုရင်တရားကျင့်ရမှာအကျိုးနှမျိုးရတာရှိတယ်တစ်မျိုးကစိတ်တည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးနောက်တစ်မျိုးကစိတ်တည်ငြိမ်ုံနဲ့မကပဲနဲ့သဘာဝကိုသဘာဝအတိုင်းအမှန်အတိုင်းသိပြီးတော့ချမ်းသာလို့ရနေတဲ့အကျိုးအဲ့လိုနှမျိုးရှိတယ်အဲ့ဒါဘုန်းကြီးတို့ပြိဿကောင်းမှတ်မှတ်ထားလားနော်ဘုရားဝါရအရာပြည့်ရညာတဲ့အခါမှာအကျိုးနှမျိုးရတယ်တစ်မျိုးကစိတ်တည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးဒါကတစ်မျိုးနောက်တစ်မျိုးကတော့စိတ်ချင်းငြိမ်မကပဲနဲ့တဘာဝကိုပုဂ္ဂိုလ်တ attva လို့မမြင်မဲနဲ့လူလို့နတ်လို့ဗြဟ္မာလို့ခွေးလို့ဝက်လို့မမြင်တော့ပဲနဲ့တဘာဝတရားကိုတဘာဝတရားလို့မြင်တဲ့ဆိုတဲ့ပြီးတော့အသိဉာဏ်ရပြီးတော့ချမ်းသာနေတဲ့အကျိုးအဲ့ဒါကိုဘုန်းကြီးတို့ပြန်ပြောပါဦးမယ်တရားကျင့်ဉာဏ်တဲ့အခါမှာအကျိုးနှမျိုးရပါတယ်နံပါတ်၁ကစိတ်တည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးနံပါတ်2ကစိတ်တည်ငြိမ်ယုံမြမကပဲသဘာဝတရားကိုအမှန်တိုင်းသိမြင်ပြီးတော့ချမ်းသာမှုရနေတဲ့အကျိုးဒီနှစ်ကျိုးရဒီတော့စိတ်တည်ငြိမ်ပြီးတော့ချမ်းသာနေတဲ့အကျိုးဆိုတာဒါရလို့ရတယ်ပြည်ညာပေါ်ညာအားထုတ်တဲ့ပုဂ္ဂိုလ်မှာဒါမကြဘဲနဲ့ရတယ်စိတ်တည်ငြိမ်ယုံမြမကပဲနဲ့တဘာဝကိုအမှန်တိုင်းသိမြင်ပြီးတော့ချမ်းသာကြိုးရတယ်ဆိုတာကတော့အဲ့ဒါလွယ်လွယ်နဲ့မရပါဘူး။တော်တော်အချိန်ယူပြီးတော်တော်ကြိုးကြိုးစားစားချင့်ကြံမှပဲရ။ဒါကဘုန်းကြီးမပြောခြင်းနဲ့လို့ဆိုတော့ အဲအခုနခရိယံဘုန်းကြီးကြီးဟာသူ့ကျောင်းမှာတနေ့နှချိန်တရားအထိုင်ခိုင်းနေဆိုတာဒုတိယအကျိုးမျိုးရလို့မဟုတ်ပါဘူးပထမအကျိုးမျိုးရလို့ပါပထမအကျိုးဆိုတာဘာအကျိုးဆိုလို့ပါလဲပြိတ္တာအဲစိတ်ကြည်ငြိမ်ပြီးတော့ဆန္ဒနေတဲ့အကျိုးဟောအဲ့ဒါရလို့အခုအထိုင်ခိုင်းတာပဲဒါဘာမှသဘာဝကိုမှန်တိုင်းသိတဲ့အသည့်တွေတော့မရသေးပါဘူးအဲဒါတော့ဆိုလို့ရှိရင်မဲနဲတဲ့ဆန္ဒမဟုတ်တော့ဘူးအဲ့ဒီဘုန်းကြီးဟာအသက်60ကျော်ပါပြီဘုန်းကြီးတော့ကလည်းလာပြီးတင့်ပြီးတော့သူ့ကျောင်းတင့်သွားပါရဲ့တင့်သွားပြီးသူ့ကျောင်းမှာဒီနေ့နေ့ကလုံးပေါ်လို့စံစားပြီးကြတဲ့ကညနေမိုးချုပ်ထီပဲဒါချက်ပြီးတော့ပြဦးကျောင်းကပုံစံလေးကိုတရားအပြောခိုင်းအဟောခိုင်းအဲ့လိုလို့ခွန်ကြီးတို့သွားပြီးတော့ကျောင်းထဲလဲနှံ့အောင်သိကအောင်ကြည့်ပြီးဦးကျောင်းကခွန်ကြီးတွေကိုယ်နေလဲပဲပရိပဏ္ဏတရားကိုသူ့ရဲ့အလိုဆန္ဒအရာအနည်းငယ်အကျဉ်းများရှင်းလင်းပြောပြခဲ့ရပါတယ်အမှန်တန်နေခြင်းသဘောကောင်းတဲ့ကျောင်းမှာပဲစူးစမ်းလိုက်အမှန်တန်ကောင်းတယ်လို့ဆိုတော့တော့အကျောင်းကိုဖြစ်နေတော့ယောနရနဲ့ဝေးပြီးတော့ကောင်းကမှုလေးပေါ်မှာဆိုတော့အမတန်းကိုအသိပြေတယ်ဒီတော့ဆိုလိုတာကခေါင်းအဖုံးကြီးပြောရတယ်ဇန်ဆိုတာအာယုံတစ်ခုထဲမှာစိတ်ကူးကပ်ပြီးတည်ငြိမ်နေတာကိုပြောတာဒီဇန်ဟာဗုဒ္ဓဘာသာရဲ့ဇန်လည်းမဟုတ်ဘူးဟိန္ဒူရဲ့ဇန်လည်းမဟုတ်ဘူးမဟာမေတ္တရဲ့ဇန်လည်းမဟုတ်ဘူးခရစ်ယာန်ရဲ့ဇန်လည်းမဟုတ်ဘူးသဘာဝရဲ့ဇန်ပဲဒီတော့ဘုန်းကြီးတို့ပြိတ္တစဉ်းစားကြည့်ပါဘုန်းကြီးကပြောတယ်နော်ဇန်ဆိုတာအာယုံတစ်ခုထဲမှာစိတ်ဆူးဆိုင်တည်ငြိမ်နေတဲ့သဘောလို့ဆိုတော့အာယုံတစ်ခုထဲမှာစိတ်ဆူးဆိုင်တည်ငြိမ်နေတဲ့သဘောဟာသဘာဝတရားမဟုတ်ပေဘူးလားဟုတ်တယ်မဟုတ်လားအဲ့တော့အဲ့ဒီသဘာဝတရားကိုသိသူကတိုင်မလားမတိုင်ဘူးဗုဒ္ဓဘာသာကတော့တိုင်မလားမတိုင်ဘူးခရိယာနာကတော့တိုင်မလားမတိုင်ဘူးမဟာမေတ္တာကတော့တိုင်မလားမတိုင်ဘူးဒါပါလဲဆိုတော့ဒီဇန်ဆိုတော့တိုက်ကြည့်တဲ့ညီမကြီးက universal ဟုတ်ကဲ့လားဒါကလုံးနဲ့ဆိုင်တဲ့သဘာဝတရားပဲနော်တလောကလုံးနဲ့ဆိုင်တဲ့သဘာဝတရားပဲဒါကြအဲ့ဒီသဘာဝကိုလောကသူလောကသားအာလုံးသိဖို့မသိဘူးလားသိပါဗျာသိနေသိတဲ့အတိုင်းရှင်းကြတယ်ဆိုရင်အခဏပြောတဲ့ခရိယံဘုန်းကြီးကျောင်းကိုချမ်းသာမရပါဘူးလားရပါဗျာရတယ်ဒါကြောင့်အဲ့ဒါလေးကိုဘုန်းကြီးကသိတဲ့ကျမ်းလေးရှင်လို့တံပေါက်ကလေးချပေးပါမယ်ပြိပတ်အားလုံးလိုက်ပြီးဆိုပါလို့ပြောတာနော်ဟုတ်ကျူးဆိုင်တမှုကဲ့၍ရှုဇာဟုခေါ်လေသည်ကျူးဆိုင်တမှုကဲ့၍ရှုဇာဟုခေါ်လေသည်ကျူးဆိုင်တမှုကဲ့၍ရှုဇာဟုခေါ်လေသည်ဟုတ်ပါဘူးဇန်ဆိုတာဘာပါလိမ့်မလဲအာယုံတစ်ခုထဲမှာစိတ်ဆူးဆိုင်ပြီးတော့ကပ်နေတာဒီတော့ကိုရင်မြုပ်ဝင်နေတာနော်မြုပ်ဝင်နေတာအာယုံထဲမှာစိတ်ဆူးဆိုင်ပြီးမြုပ်ဝင်နေတာမြုပ်ဝင်နေပြီဆိုတော့တခြားအာယုံကြီးသွားအောင်မလားအဲ့ဒါတရားအယုံကြီးမသွားဘူးဆိုတော့စိတ်ဆင်းရဲစရာတွေတွေးပြီးအောင်မလားစိတ်မချမ်းသာစရာတွေတွေးပြီးအောင်မလားတွေးရင်စရာတွေတွေးပြီးအောင်မလားဆိုကြပါဆိုကြပါဆိုအဲ့ဒါလိုဥပ္ပိုက်တည်ငြိမ်မှုဇာနဲ့တမာရီအတူတူကတော့ဥပ္ပိုက်တည်ငြိမ်မှုတမာရီအာကောင်းရနေဇာအာကောင်းရနေတဲ့ပုဂ္ဂိုလ်ဟာသူရှုတဲ့အာယုံထဲမှာစိတ်ဆိုင်မြုပ်နေဝင်နေပြီဆိုတော့အခန်းထဲကနေမကောင်းဖြားနာနေတဲ့ကားစီသိရောက်ပါဦးမလားမရဘူးဆိုလို့ရှိရင်မလေးငါသားအဖျားများတိုးနေပလားဟဲ့လာဦးမလားမလာတော့ဘူးတကယ်လို့ငါသားအဖျားများတိုးနေပလားဟဲ့လို့သိရောက်သွားရင်ဆင်းရဲမလားဖြားနာမလားဆင်းရဲမယ်မဟုတ်ပါဘူးလားဩငါဒီနေ့ဆိုင်ပိတ်ထားရဲကားနေမကောင်းလို့ဆောက်တယ်လို့ပြက်ကုန်တော့မှာပဲမရောက်တော့စိတ်ဆင်းရဲမလားဖြားနာမလားအဲ့ပါစိတ်တည်ငြိမ်စူးစိုက်မှုကြောင့်ရတဲ့ဖြားနာပဲနော်ဒီတော့ဒီချမ်းသာဟာခွန်ခဏဘုန်းကြီးပြောတဲ့တက္ကရာလုံးနဲ့တလောကလုံးနဲ့မဆိုင်ပြီဘူးလားဆိုင်နေဘုရုကိုယ်ပိုင်းမှာမဟုတ်ဘူးနော်ဒီတော့အသုံးပြုတတ်တဲ့လူအတွက်အကျိုးမရပါဘူးလားရတယ်မသိလို့အသုံးမပြုတတ်တဲ့လူတွေကြတော့အကျိုးမရဘူးဒါပဲဒီတော့
အမနာသိဒ္ဓတာဟာအာလာရယတ္တိမှာသင်ကြားပြီးလေ့ကျင့်လာဒီကံနဲ့ဒီကံနဲ့စိတ်တည်ငြိမ်စိတ်ရုပ်မှုရရောညပဲဒါကြတဲ့အချင်းကဆွဲထားတာကရှစ်ဆင့်ခွဲထားတယ်ရှစ်ဆင့်ခွဲထားတာသူရဲ့စိတ်တည်ငြိမ်စိတ်မှုဒီကလေးအားကောင်းတာအားနည်းတာလိုက်ပြီးတော့ရှစ်ဆင့်ခွဲထားတယ်ဆုံးဖို့လော်လော်ပြောမှာဆိုလို့ရှိရင်ပထမဇင်ဒုတိယဇင်တတိယဇင်သုတ္ထဇင်ပေသမဇင်ပထမဇင်ပတ္တမဇင်အထမဇင်တစ်ဆင့်နဲ့တစ်ဆင့်ပေါ်ပြီးစိတ်ကပိုးပုံငြိမ့်ငြိမ့်ပြီးတော့မြုပ်မြုပ်ဝင်သွားတယ်အဲ့ဒါကိုတော့ဘုန်းကြီးတို့ဗုဒ္ဓသာသနာကယူသုံးတဲ့အခါကျတော့သမာဓိရှိပါလို့နာမည်တက်တယ်ဘာလို့နာမည်တက်တယ်လဲသမာဓိရှိပါလို့နာမည်တက်တယ်ဒါကဗုဒ္ဓသာသနာကယူသုံးတာတခြားသာသနာကယူသုံးလို့ရှိရင်လည်းသူ့ကလေးလုံးနဲ့သူနာမည်တယုံမဲမဟုတ်ဘူးလားဒါပဲဒါအဲ့ဒီရှစ်ဆင့်ရှိတာမှာအဖကအာလာရဆရာကြီးကသူက80ဆင့်နဲ့သူရတယ်နောက်ဆုံးအဆင့်သူမရဘူးမရတော့သူ80ဆင့်နဲ့ပိဋကထကိုပြင်ပေးတယ်ပြင်ပေးတဲ့အခါကျတော့ပိဋကထသူပြင်ပေးတော့80ဆင့်ကိုကျင့်ကြံလိုက်တဲ့အခါကျတော့အားထုတ်ကြည့်လိုက်တဲ့အခါကျတော့တရက်နှစ်ရက်လွန်းမှာပဲ80ဆင့်လုံးပြည့်ပြည့်စုံစုံကျေကျေပြည့်ပြည့်ကြီးရတယ်ရတော့အာလာရဆရာကြီးသာအကုန်မဲ့လားတခြားဗာညာကျွန်ုပ်သိယူကြရရှိသေးတယ်လို့ပြော။အာယတိလေးပြီးပြီဒါအကုန်မဲ့ကျုပ်တတ်တာရောကျွန်ုပ်တတ်တာရောဒါပဲ။တဲ့ဟာကမြန်မာပြည်လားကျွန်ုပ်ဒါဆိုလို့ရှိရင်နှစ်ချီပြီးတော့ပြင်ညာအထုတ်ရတာတဲ့မှာတရက်နှစ်ရက်နဲ့ဒီဟာကြာသွားတယ်ဆိုတော့သိတော့တာပဲဒီတော့တခြားမသွားခြင်းမှာနေတော့ဒီနေရာမှာပဲကျွန်ုပ်နဲ့အတူဆရာတစုလောက်ပြီးတော့တပည့်တွေမွေးပြီးသင်ပေးကြပါစို့။အာလာရဝတ္တိကပြောတယ်သုဒ္ဓတာကသူအရှာထွက်လာတာကဒါမဟုတ်ဘူးဆင်းရဲငြိမ်းရေးကိုအရှာထွက်လာတာဆင်းရဲဘလို့ငြိမ်းနိုင်မလဲဆန္ဒကိုဘလို့ရနိုင်မလဲဒါဖြင့်ဘုန်းကြီးခဏပြောခဲ့တယ်စိတ်ဟာအာယံတူထဲမှာစိုက်ပြီးညှုပ်ဝင်တည်ငြိမ်းနေပြီဆိုရင်စိတ်မချမ်းသာဘူးလားချမ်းသာတယ်ဒါဖြင့်ဒီသုဒ္ဓတာဒီချမ်းသာသူမရဘူးလားရတယ်ဆိုလို့ရှိရင်မတော်တော့သေးဘူးလားတော်လောက်ကိုမကောင်းဘူးလားအဲ့ဒါကစိတ်ဟာအာယုန်ထဲမှာစိုက်ညှုပ်ဝင်နေတဲ့အခိုက်မှားတာချမ်းသာနေတာအဲ့ဒီအာယုန်ကိုစိတ်ကထွက်လိုက်လို့ဘို့လို့နေ့စဉ်လုံနေကြရေချိုးမှုဆန်းကန်သွားမှုပြပီးရှာမှုအစကြီးတဲ့အလုပ်တွေလုပ်နေတဲ့အခါကျတော့စိတ်ကငြိမ်နေရောမငြိမ်တော့အဲ့ဒီအခါသူချမ်းသာအောင်မလားမချမ်းသာတော့ဘူးဒီကကဟာသူလိုချင်တဲ့ဆင်းရဲငြိမ်ရေးချမ်းသာရေးရပြီလားမရဘူးဒီကဆရာကြီးတလောက်ပါစီကဲဆရာကြီးနဲ့တူတူနေပါတော့မယ်လို့သူပြောမလားမပြောဘူးဆရာကြီးကအကျွန်ုပ်လိုချင်တဲ့ချမ်းသာကိုမရသေးပါဘူးတော့ဘယ်လောက်နဲ့မရသေးလို့ဘလို့တွားရစေဦးတွားခွင့်ပြုပါဦးဆရာကြီးကတော့ကျေးဇူးအများကြီးတင်ပါတယ်ဆိုပြီးထွက်သွားတယ်ထွက်သွားပြီးတော့နောက်ဆရာလိုက်ကြပြန်တဲ့အခါကျတော့သူ့မြတ်သားဆိုတဲ့ရသေးဆရာကြီးတွေ့ပြန်တယ်တွေ့ပြန်တဲ့အခါကျတော့နီးခံပြန်တယ်ဒီကနေ့ဘုရားရတဲ့ဆရာကြီးကလည်းပဲသူတတ်တာဒီတမနာကမ္မထာမေတ္တတဲ့ဇံမေတ္တတဲ့လာသူကသုဒ္ဓတာကိုပြင်ပေးတယ်ဘုရားဆရာကြီးကတော့အဖြစ်အကုန်ရှိရှစ်ဆင့်လုံးသူရအောင်သွားနိုင်တယ်ပြေပြွန်မိတာဒါကြောင့်မလို့သုဒ္ဓတာကျင်ဆိုင်တော့သုဒ္ဓတာလည်းပဲယနေ့ငယ်နဲ့ပဲအဲ့ဒီရှစ်ဆင့်လုံးသာကဆိုလို့ကဘုန်းကြီးတင်တာတော့တစ်ထိုင်နဲ့ရတော့မှာပဲဒါကြောင့်လဲဆိုတော့သူက80ဆင့်အထိရပြီးသားလူကိုအဲ့နောက်ပထအထမအဆင့်ခေါ်တဲ့ရှစ်ခုမြောက်အဆင့်ဆိုတာတော့သူခဏပဲရပါပဲရှစ်ခုမြောက်အဆင့်မှာရတဲ့အခါကျတော့ဆရာကြီးပြောတဲ့အတိုင်းရပါပြီအဲ့ဒါနောက်ထပ်ဘာလုပ်ရပါအောင်မလဲဘာသင်ယူရအောင်မလဲအဲ့မရှိတော့ဘူးကုန်ပြီအကျွန်ုပ်တတ်တာလည်းဒါပဲဒါတော့တတ်တယ်အကုန်ပဲသိဒ္ဓါထသိကျက်သွားခက်လိုက်တာဒီကြီးရတာတော့ဆင်းရဲတော့ဘယ်တော့ဘယ်နည်းနဲ့မှမငြိမ်းဘူးဒီနေရာမှာဘုန်းကြီးတို့ပြောကြနေနော်။ဇာနဲ့အဘိညာဉ်ကိုကောက်ကောက်ခြားခြားပြီးဘူး။ဇာဆိုတာအခုဘုန်းကြီးပြောတဲ့အတိုင်းအာယုံတစ်ခုထဲမှာစိတ်ကူးကောက်မြုပ်ဝင်နေရုံပြပဲ။ဒါကတော့ဘာမှမပေါ်ဘူး။ဟုတ်ပါလား။အဘိညာဉ်ခေါ်တဲ့ထူးခြားတဲ့တကိုးတွေရကျင်တဲ့အခါကျတော့အဲ့ဒီဇံကိုစိတ်ထဲကလူတဲ့အရာဒိဋ္ဌံပြီးတော့ဥပမာကောင်းငင်ကမြေကြီးဖြစ်ပါစေ။ဘုမဟုတ်ရေကြီးကရေပြင်ကမြေပြင်ဖြစ်ပါစေ စိတ်ကအဓိဋ္ဌာန်ပြီးတော့ဒီဇံကိုဖြတ်ခါဖြတ်ခါဝင်စားရတယ်ဖြတ်ခါဖြတ်ခါဝင်စားရတဲ့ကြေပြိုးနေအောင်ကျွမ်းကျင်နေအောင်ဝင်စားရတယ်အဲ့လိုဝင်စားတာကိုပဲဝင်စားလို့မလို့နိုင်နေတဲ့အခါကျတော့ဝတိဘောနိုင်တယ်လို့ဗုဒ္ဓသာသနာအသုံးရသုံးတယ်ဆိုတော့နိုင်နေတဲ့အခါကျဘယ်လိုလဲဆိုတော့ဖြတ်ခနဲ့တစ်ဆက်ကအတွင်းမှာပဲစိတ်ငြိမ်ရယ်ဆိုရင်ငြိမ်တော့ပြီးရှစ်ဆင့်ထိရောက်သွားတော့ဒါကအဲ့ဒီရှစ်ဆင့်ရောက်လို့မလို့တစ္ဆက္ကံအတွက်မှာပဲဇံပြက်တယ်ဆိုလို့သိတဲ့အဓိဋ္ဌာန်ထားလိုက်ရင်ဟောတစ္ဆက္ကံအတွက်မှာပဲဇံကျဲသွားပြီးတော့ပဂရိတိုင်းဖြစ်သွားတယ်။အဲ့လိုကြအောင်နိုင်နေတဲ့အခါကျတော့မှအခုနပြောတဲ့အဘိညာဉ်ဆိုတဲ့တကူတွေကိုပုံညွတ်ပြီးတော့ဖန်တီးပြီးဖန်ပြပြီးယူရတယ်။အဲ့ဒါကအဘိညာဉ်။အဲစိတ်အာယံတူထဲမှာစိတ်စူးတဲ့ညွတ်ဝင်နေတာတော့သာသာပဲ။ဇံတက်တဲ့။ရာဥဒ္ဒရယနေ့ကလည်းဒီတော့မထူတော့ကိုလိုပြောကြလို့သိတတ်တာထွက်သွားတယ်။မဖြစ်သေးဘူးဒီကိုယ်တော်တွေနဲ့တော့အာငါလိုချင်တာမရသေးဘူးအဲ့ဒါလည်းတိတ်တတ်ရှောက်လိုက်တာသူ့ဝေလာတော့တောင်ဆုံးရောက်သွားနေရင်္ဒရာမြည့်ရဲ့အရှိမြောက်အရှိတောင်မြတ်ကံရောက်လာတဲ့အခါကျတော့ဥရဝေလာတော့ရောက်တော့ဂိုင်းသူများစီဆရာခံလို့တော့ငါဟာမဟာတော့ဘူးကိုယ်တိုင်သိထားတဲ့နည်းတွေနဲ့ရှင်းချင်ကြည့်ပါတော့ဆိုပြီးတော့သူသိထားတဲ့ရှင်းကကြားဘူးသိဘူးသိမှုတဲ့နည်းတွေလေ့လာဘူးတဲ့နည်းတွေနဲ့သူအဲ့ဒီမှာအားထုတ်လိုက်တာအဲ့ဒီနည်းတွေလဲကျန်ကမှာပေါ်ပြထားတာရှိပါလေအသက်အောက်လေ့ကျင့်တာတို့နှာခေါင်းရောဒီနားရောကကရောအကောင်လုံးပိတ်ဆို့ထားပြီးတော့နေထဲမှာမထွက်အောင်လုပ်ပြီးလေ့ကျင့်တာတို့အသက်ရှင်များအောင်လေ့ကျင့်တာတို့နှိမ့်အောင်လေ့ကျင့်တာတို့အစာရည်အမျိုးမျိုးပဲညာတော့အချင်းရှိကလေ့ကျင့်နေတွေကတော့အာနာပါနဆိုတော့ထပ်လို့ဝင်လေဘူတော်ပြီးတော့လေ့ကျင့်ကြတာကများတယ်အဲဒီလိုချောင်းချင်းပါလုံးဒီသိဒ္ဓတာဥရဝေလမှာလေ့ကျင့်လိုက်တာအထောက်လိုက်တာဘာတစ်ခုမှမရလူကတော့အချင်းကောင်မှဆုံးလို့ဆိုပြီးဟောကနောက်မထွက်ဘူးသူသိချာတော့မသွားဘူးဒါဒီပြည်တဲ့အောက်ကြွေကြတဲ့ပုဂ္ဂိုလ်ကစားမယ်စားပြီးအထောက်မယ်ဆိုကြွေကြစားအခါကြေးကြတဲ့ပုဂ္ဂိုလ်လိုက်တော့ရတာအချင်းကုန်ပါလေငံတရားအထုရတာပြက်တယ်တမလင်ကိုထိုင်မယ်ထိုင်တဲ့နေရာနဲ့လာကြတဲ့တတိမှာပဲစားတော့မယ်မကြရင်မစားတော့ဘူးဆိုပြီးတော့အထုဖို့အချင်းကုန်မှဆိုးလို့မလို့အကျေခါမှဖြစ်ပါမှဆိုးလို့မလို့အဲ့ဒါဆက်ပြီးတော့သူဒီတိုင်းနဲ့အထုတယ်ဒါနဲ့အပြပြပြီးတော့နောက်လဲတယ်အပြပြပြီးလဲတာလဲတယ်ဘာတရားမှမရဘူးဒီပါလေလေအထုလာတဲ့အချင်းကလည်းမရဘူးထောက်နေရှိနေတယ်ဒီတော့အာမဟုတ်သေးဘူးဒီလောက်ကြီးမားတဲ့လုံးဝဝိရိယနဲ့သူ့ရဲ့တန်းတဲ့တောင်ကငါလိုတဲ့ငြင်းငြင်းချမ်းသာရေးစရာအနာကိုမတိနိုင်သေးဘူးပြီးတော့ငါဟာဒါဒီဒီမဟုတ်သေးဘူးပြီးတော့ဘာလုပ်ရမလဲ